ဖန်စီထိန်သိမ်းခံနေရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖက်အန်ထောင်တွင်တရားလွှတ်တော်ကအာဂရီလိုက်စားမှုတွေနဲ့အလုကျန်းနဲ့ထောင်ဒဏ်85နှစ်ချမှတ်လိုက်ပါတယ်။အလားတူပဲကရင်ပြည်နယ်စီမံကိန်းဗန္ဒာရေးနဲ့စီပင်တာယာရေးဝန်ကြီးဦးတန်းနိုင်ကိုလည်းအာဂရီလိုက်စားမှုတွေနဲ့ထောင်ဒဏ်အနှစ်90ပြစ်ဒဏ်ချလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရီလိုက်စားမှုတွေနဲ့ဒီနေ့နိုဝင်ဘာ9ရက်နေ့မှာထောင်ဒဏ်85နှစ်ချလိုက်ပါတယ်။ဖမ်းအကျဉ်းထောင်တွင်တရားလွှတ်တော်ကနေအာဂရီလိုက်စားမှု၅မှုအတွက်တမှုစီကိုထောင်ဒဏ်15နှစ်နဲ့85နှစ်ချလိုက်တာပါ။ပုံမှန်55အာဂရီလိုက်စားမှုနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်အပေါ်တဦးတည်းအတွက်ဆွဲထားတာကတမှုကရင်ပြည်နယ်ဗန္ဒာရေးနဲ့စီပင်တာယာရေးဝန်ကြီးဦးသန်းနိုင်နဲ့ပေါင်းဆွဲထားတာက၄မှုအတွက်ဒီနေ့ပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အလားတူကရင်ပြည်နယ်စီမံကိန်းဗန္ဒာရေးနဲ့စီပင်တာယာရေးဝန်ကြီးဦးသန်းနိုင်ကိုလည်းတဦးတည်းအာဂရီလိုက်စားမှုနှစ်မှုဒေါ်နန်းခင်ထွေးမြင့်နဲ့အတူအမှုတွေဆွဲဆိုထားတဲ့လေးမှုတို့အတွက်ထောင်ဒဏ်အနှစ်90ချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့သူတို့ရှေ့နေတဦးက VOA ကိုအခုလိုရှင်းပြပါတယ
်။အာဂရီလိုက်စားမှုတစ်ချက်ကြီးပုံမှန်55နဲ့ဆွဲတာပေါ့နော်။ခုနှစ်မှုဆွဲတယ်ပေါ့ဗျာ။နှစ်ယောက်တွဲမှုက၄မှု15နှစ်စီ။နောက်တစ်ခါဒေါ်နန်းခင်ထွေးမြင့်တယောက်ထဲကတမှုဦးသန်းနိုင်ကနှစ်မှုပေါင်းလိုက်ရင်ဒီဘက်ကနှစ်ယောက်တွဲလေးမှုရယ်ဦးသန်းနိုင်နှစ်မှုရယ်ဒေါ်နန်းခင်တွဲတမှုရယ်ပေါင်းလိုက်ရင်အားလုံးကခုနှစ်မှုဖြစ်သွားမယ်ခုနှစ်မှုပါကဒေါ်နန်းခင်တွဲပါတဲ့အမှုအတွက်ဒီအားလုံးက85နှစ်ချတယ်ဝင်းကြီးဦးသန်းနိုင်ကသူက190ချတယ်
2019ခုနှစ်ဇူလိုင်လကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်တာဝန်ထမ်းဆောင်နေတဲ့အချိန်ရေမတော်တဆမှုကြောင့်ဘဲဘက်ခြေသလုံးယိုချိုးခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတော်ဗန္ဒာနဲ့ဆေးဝါးကုသစရိတ်တုံးခဲ့မှုကရင်ပြည်နယ်ကမ်းနားလန်တာယာလှပရေးစီမံကိန်းအတွင်းအာဂရီလိုက်စားခဲ့မှုအစိုးရကိုပေးသွင်းရမယ့်ရန်ပုံငွေကိုအစိုးရဘဏ်အကောင့်မှာမထည့်ဘဲဖွံ့ဖြိုးရေးရန်ပုံငွေအနေနဲ့ပုဂ္ဂလိကဘဏ်မှာတိကျအကောင့်ထည့်ခဲ့မှုအစိုးရအဆက်ဆက်ဖွံ့ဖြိုးစရိတ်ချင်းငွေတွေကိုပြန်လည်တောင်းခံတာမှမရတဲ့အတွက်လက်ရှိရာထူးယူသူမှာတာဝန်ရှိတဲ့ဆိုတဲ့အမှုတွေနဲ့ဒေါ်နန်းခင်ထွေးမြင့်ကိုစစ်ကောင်စီကအာဂရီလိုက်စားမှုပုံမှန်55နဲ့အမှုတွေဖွင့်ထားခဲ့တာပါ။ကရင်ပြည်နယ်ဗန္ဒာရေးနယ်စီမံတာယာရေးဝန်ကြီးဦးသန်းနိုင်ဟာလည်းပြည်နယ်ဝန်ကြီးတာဝန်ထမ်းဆောင်နေတဲ့အချိန်2018ခုနှစ်မတ်လအတွင်းကထိုင်းနိုင်ငံဘန်ကောက်မြို့ကိုတွားရောက်ပြီးကြောယိုးမကြီးခွဲစိတ်ကုသမှုခံယူခဲ့တာမှလုပ်ငန်းရှင်တဦးထံကနေအမေရိကန်ဒေါ်လာ1000ကိုလက်ခံရယူခဲ့တယ်လို့ဆွဆွဲခဲ့ပါတယ်။ဒါပြင်2020အောက်တိုဘာလကမဲဆွယ်စီယုံရေးကုန်ကျစရိတ်ငွေကျပ်သိန်း90ကိုလုပ်ငန်းရှင်တဦးထံကနေတောင်းခံရယူခဲ့တယ်လို့ဆွဆွဲပြီးတရားစွဲခဲ့ပါတယ်။တီးဆဲအာဂရီလိုက်စားမှုဥပဒေအရဆိုရင်ဆွဆွဲခံရသူအနေနဲ့အာဂရီလိုက်စားရတဲ့ဆိုတဲ့ကြော်စောသတင်းကနဦးရှိရမှာဖြစ်တယ်လို့ငွေကျေးရယူခဲ့တယ်ဆိုတဲ့တက်သေးရယူခဲ့တဲ့ငွေကျေးဒါမှမဟုတ်အုပ်စာပစ္စည်းတစ်ခုခုကိုသိသိရမိတာရှိမှသာအပြစ်ကျူးလွန်တယ်လို့ဆုံးဖြတ်ရမယ်ဆိုပြီးဖော်ပြထားတဲ့အကြောင်းရှင်တွေကပြောပါတယ်
။မျိုးလက်ဝဲကနေပေါ့သိနေပြီဆိုတော့အာမျိုးကတခုမှမရှိဘူးပေါ့နော်။သိနေခြင်းကသွားကြည့်စားအကြည့်နဲ့ဖြစ်လို့ရန်ကုန်မှာစေတော်ကူလေဒီဒီစေုံမှာအဲ့ဒါကူရဲ့အခါမှာသူရုံးကနေသူတို့ကသူ350ထုတ်တယ်ပေါ့ဗျာ။ဒါပေမဲ့အဲ့ဒါဒေါ်လန်းကဂျူမီယာဘာမှပြည်ရမဟုတ်ဘူး။ကျွန်တော်တို့နောက်ပါနဝတာစစ်တဲကထုတ်ထားတဲ့အမိန့်ချက်ရှိတယ်။ဒီပြည်နယ်ဝင်းကျုပ်တွေကပြည်တွင်းမှာစေဝါအခမဲ့ပြုသခွင့်ရှိရတယ်ဆိုပြီးတော့ထုတ်ထားတဲ့ဟိုညွှန်ကြားချက်ရှိတယ်လေ
။ဒေါ်နန်းခင်ထွေးမြင့်ကိုပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရစသက်ကြီးပုံမှန်905ခခွေနဲ့ထောင်နှစ်နှစ်ချထားပါတယ်။သူ့ရဲ့စမ်းမရေးတိတ်မကောင်းဘူးလို့ရှင်းနေကပြောပါတယ်။အနာဒီပိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်တဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖေဖော်ဝါရီလ1ရက်အာဏာသိမ်းတဲ့နေ့မှာစစ်တကဖမ်းဆီးပြီးတဲ့နောက်နေအကျယ်ချုပ်နဲ့ထိန်းသိမ်းချခဲ့တာပါ။သတင်းတစ်ပတ်အကြာဖေဖော်ဝါရီလ8ရက်နေ့မှာစစ်တကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအကျဉ်းထောင်မှာအခုအချိန်ထိထိန်းသိမ်းချတာဖြစ်ပါတယ်။